Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ်နိုဝင်ဘာလ12ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်တရားစွဲဆိုရေးစုံစမ်းမှုတွေကိုတနင်္လာနေ့မှာထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးရှင်းလင်းနေဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာကိုအမှုတင်သွင်းပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်း ICJ နိုင်ငံတကာတရားရုံးမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာအစိုးရကကာကွယ်အရေးယူဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုစွဲတင်ခံရမှုကိုမြန်မာအစိုးရဘက်ကနေပြီးတော့တုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးတုံ့ပြန်ပြောဆိုရမှာတော့
နော်တရားရေးနဲ့ပတ်သက်တဲ့ဒီမှာပေါ်ရေးစတဲ့အတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကတော့ ICJ နဲ့ပတ်သက်လို့ရှိလို့ရှိရင်ကျွန်တော်တို့ဟာလာဟိုတက်ရောက်မှုရှိတာပေါ့နော်
တရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါတူရကီသမ္မတကနေပြီးတော့သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန် DC ကိုဒီတစ်ပတ်ထဲလာရောက်ဖို့ရှိတဲ့အကြောင်းသတင်းဆောင်ပါးကိုလည်းနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါးတွေကောက်နှုတ်ဖော်ပြနေတဲ့အစီအစဉ်အင်္ဂလိပ်စာသင်ခန်းစာစီးပွားရေးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးစုံစမ်းမှုတွေကိုတင်းနှင်းလာနေမှာထပ်မံထိုးနှက်ဝေဖန်ပါတယ်သမ္မတဟာနိုင်ငံရေးအကျိုးရှိစေဖို့အတွက်ယာရုကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးကြားနာမှုတွေကိုတော့ဗုဒ္ဓဘာသာလုပ်ဖို့ရှိပါတယ်သမ္မတကိုတရားစွဲဆိုရေးစုံစမ်းမှုတွေကိုဦးဆောင်သူလွတ်တော်မှအဒန်ရွှစ်ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွတ်တော်တကပိတ်ကြားနာခဲ့တဲ့အစိုးရတာဝန်ရှိသူ၈ဦးရဲ့ပြောဆိုချက်မှတ်တမ်းတွေကိုမမှန်မကန်လုပ်တယ်လို့သမ္မတထရန့်ကအထောက်အထားတစုံတရာမပြဘဲပြောပါတယ်။အမေရိကန်စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့အထိမ်းအမှတ်နယူးယောက်ကအခမ်းအနားကိုတက်ရောက်ဖို့ရှိနေချိန်မှာပဲသမ္မတထရန့်ကတွစ်တက်လူမှုကွန်ရက်မှာအခုလိုရေးခဲ့တာပါ။နောက်အမေရိကန်ထောက်လန့်ရေးအတိုင်းဝိုင်းကကောက်ချက်ချထားတဲ့အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာမှာရုရှားမဟုတ်ဘဲယူကရိန်းကနှောက်ယှက်တယ်ဆိုပြီးမမှန်မကန်ဖွင့်ချရေး2020ပြည်နှစ်ဒီမိုကရက်တစ်တဲကအဓိကပြန်ပက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နောက်သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကအလို့အကင်တို့ကိုစုံစမ်းစစ်ဆေးပေးဖို့အတွက်သမ္မတထရန့်နဲ့သူ့ရဲ့ဝန်ထမ်းတွေကယူကရိန်းကိုဘလို့ဖိအားပေးခဲ့တယ်လဲဆိုတဲ့အသေးစိတ်တွေကိုတာဝန်ထမ်းဆောင်စဲနဲ့တာဝန်ထမ်းဆောင်ခဲ့ကြတဲ့တန်တမန်တွေအမျိုးသားလုံခြုံရေးဆိုင်ရာဝန်ထမ်းတွေရဲ့ပြောဆိုချက်တွေကိုလွှတ်တော်ကြားနာမှုမှတ်တမ်းတွေမှာဖော်ပြထားပါတယ်။သမ္မတထရန့်ကတော့ Republican တွေမှာလည်းကိုယ်ပိုင်ကြားနာမှုမှတ်တမ်းတွေရှိရမယ်လို့တောင်းဆိုထားပါတယ်။
ဒင်းလာတွေကနယူးယောက်မြို့မှာကျင်းပခဲ့တဲ့ American စစ်မှုထမ်းဟောင်းများနေ့အထိမ်းအမှတ်ချစ်တဲ့ပွဲကိုသမ္မတဒေါ်နယ်ထရန့်တက်ရောက်ပြီးလွမ်းသူပန်းခွေချခဲ့ပါတယ်။အနှစ်တရာပြည့်ဒီစစ်မှုထမ်းဟောင်းများနေ့အထိမ်းအမှတ်အခမ်းအနားဖွင့်ပွဲမှာသမ္မတထရန့်ကအသင်းစစ်မှုထမ်းဟောင်းတွေကိုအမြဲအကုန်ပြုဖို့တန်တန်ချမှတ်ထားကြောင်းသင်တို့ဟာ American နိုင်ငံအတွက်အမြဲအသက်ရှင်နေတဲ့သူရဲကောင်းတွေဖြစ်ကြောင်းနဲ့ကျွန်တော်တို့ကသင်တို့ကိုထားဝစီမြန်ချစ်မြတ်နိုးသွားမှာဖြစ်ကြောင်းပြောကြားသွားခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လကအမေရိကန်အထူးတပ်ဖွဲ့တွေကအစ္စလာမစ်အကြမ်းဖက်အဖွဲ့ဝင်တွေအပေါ်လက်နက်ပြဖမ်းဆီးတိုက်ခတ်ခဲ့တာကိုကိုးကားပြီးအစ္စလာမစ်အကြမ်းဖက်အဖွဲ့ IS ခေါင်းဆောင် El Baghdadi အခုခါတည်ဆုံသွားပြီဖြစ်ကြောင်းဒုတိယခေါင်းဆောင်လည်းမရှိတော့ကြောင်းအခုခါတတိယခေါင်းဆောင်ကိုရှာဖွေနေကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။သူဟာတာဝန်ထမ်းဆောင်တဲ့ American သမ္မတတူအနေနဲ့စစ်မှုထမ်းဟောင်းများနေ့ကိုပထမဆုံးတက်ရောက်ခဲ့တာပါ။နယူးယောက်မြို့ Madison ရင်းမြစ်ကသမ္မတ Trump ပြောကြားတဲ့မိန့်ခွန်းအပေါ်လူထုကချီချီအော်ပါပေးခဲ့တာရှိသလိုတချို့ကလည်းသမ္မတပေါ်တရားစွဲဆိုနိုင်ရေးကွန်ဂရက်စ်ကဂျိုးပန်းနေတာကိုကိုးကားပြီးသူ့ကိုထောင်ထဲကိုပို့ပစ်ပါဆိုပြီးကြေကြော်ခဲ့တာတွေလည်းရှိခဲ့ပါတယ်ခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီစက်ထေရဲ့အာရိုဝန်တို့ဒီသတင်းပတ်ထဲအမေရိကန်ပြောင်းစုဝါရှင်တန်မှာတွေ့ဆုံကြမယ်ကိစ္စဟာဆိုရင်မူဝါဒရေးရာကွဲလဲချက်အများအပြားပေါ်တင်မာခဲ့ကြတဲ့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်ချိန်ညှိနိုင်မယ်အခွင့်အလမ်းလို့တချို့ကယူဆကြပါတယ် စီးရီးယားကလက်နက်ကင် YPG အပေါ်တူရကီကတိုက်ခိုက်ခဲ့တဲ့အရေးကခေါင်းဆောင်တို့ဆွေးနွေးပွဲမှာထိတ်တန့်ဦးစားပေးဖြစ်မယ်လို့လည်းခန့်မှန်းပါတယ်YPG ကိုတူရကီကအကြမ်းဖက်ဝါဒီအဖွဲ့လို့သတ်မှတ်ပြီးအမေရိကန်အတွက်တော်အစ္စလာမ်မစ်အစွန်ရောက် IS ကိုဦးဆောင်တိုက်ခိုက်မှုမှာအရေးပါတဲ့မဟာမိတ်ဖြစ်ပါတယ်။ကတ်တွေအပေါ်တူရကီကစစ်ရေးအရာတိုက်ခိုက်ခဲ့တဲ့အတွက်ဒဏ်ခတ်ပိတ်ဆို့မှုကြီးချမှတ်ဖို့အမေရိကန်လွှတ်တော်ကချင်းချောက်ထားတာပါ။ဒီတဲ့ကဒဏ်ခတ်မှုတချို့ကသမရအာရိုဝမ်ကိုပြစ်မှတ်ထားတာဖြစ်ပါတယ်။သမရအာရိုဝမ်ဘက်ကတော့ဆီးရီးယားကတ်တွေအပေါ်တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးသမ္မတထရန့်ဘက်ကအ ਨੇ ဆုံးတော့နားလည်မှုရဖို့ကြိုးပမ်းနိုင်တယ်လို့လည်းသုံးသပ်သူတွေကခန့်မှန်းပါတယ်။ဒါအပြင်တူရကီဘက်ကရုရှားရဲ့ S-400 ဒုံးကျည်တွေဝယ်ယူခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နောက်ဆုံးပေါ်တိုက်ခိုက်ရေးလေယာဉ်ဝယ်ယူခွင့်ကိုသမ္မတထရန့်ကဆိုင်းငံ့ခဲ့တဲ့ကိစ္စပြန်ပြီးတော့ဖြေလျှော့ပေးရေးကိုလည်းတူရကီသမ္မတဘက်ကလိုလားနေတာဖြစ်ပါတယ်။
ဘိုလီးဗီးယားသမ္မတအေဗာမိုရာလက်စ်ယာရုကနှုတ်ထွက်သွားတာကိုအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။မိုရာလက်စ်နှုတ်ထွက်မှုဟာအနောက်ကမ္ဘာခြမ်းကဒီမိုကရေစီအတွက်ထူးခြားတဲ့အသမယဖြစ်ကြောင်းသမ္မတယာဒူးမှာ14နှစ်ကြာနေခဲ့သူပြည်သူ့ဆန္ဒကိုစန့်ကျင်ပြီးအခြေခံဥပဒေကိုပယ်ဖျက်လွှတ်မှုလိုတဲ့ကြိုးပမ်းမှုလုပ်ခဲ့တဲ့သမ္မတတူနှုတ်ထွက်တာဟာဒီမိုကရေစီကိုတည်မြဲအောင်ထိန်းသိမ်းထားနိုင်မှာဖြစ်ပြီးဘိုလီးဗီးယားပြည်သူတွေရဲ့အတန်းနဲ့ဆန္ဒတွေကိုပြန်လည်ကြားရတော့မှာဖြစ်ကြောင်းသမ္မတထရမ့်ကသူ့ရဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့ပြောကြားချက်ဟာဘိုလီးဗီးယားသမ္မတအာနာတိန်ခံရတာဖြစ်ကြောင်းယာရုကထွက်ရတာဆိုတဲ့တချို့ပြောဆိုချက်တွေနဲ့ကွဲလွဲလို့တော့နေပါတယ်။မက္ကဆီကိုအပါအဝင်နိုင်ငံတော်တော်များများကအာနာတိန်ခံရတာလို့ယူဆနေကြတာပါ။ဘိုလီးဗီးယားကဖြစ်ဟာဗီနီဇွဲလားနဲ့နိုင်ဂါရာဂါကအုပ်ချုပ်နေသူတွေအတွက်လည်းအချက်ပေးလိုက်တာဖြစ်ကြောင်းအခုအခါကမ္ဘာအနောက်ခြမ်းမှာဒီမိုကရေစီအပြည့်အဝရရှိဖို့အတွက်ခြေလှမ်းတရက်နှိစက်လာတာဖြစ်ကြောင်းလည်းအင်ဖြူဒိုရဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။ဘိုလီးဗီးယားသမ္မတအာနာတိန်ခံရတယ်လို့ပြောကြခဲ့တဲ့မက္ကဆီကိုနိုင်ငံကသမ္မတမိုရာလက်စ်ရဲ့မက္ကဆီကိုနိုင်ငံအတွင်းနေထိုင်ခွင့်ခေလွန်ခွင့်တောင်းခံချက်ကိုလက်ခံခဲ့ကြောင်းမက္ကဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအက်ဒါအဘရတ်ကပြောပါတယ်။ယာရုကနှုတ်ထွက်ခဲ့တဲ့မိုရာလက်စ်အစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အစ်မြင့်အရာရှိတချို့ဟာအခုကဘိုလီးဗီးယားနိုင်ငံကမက္ကဆီကိုတိုင်ရုံးမှာခေလွန်နေကြပါတယ်ခင်ဗျာ။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးရှင်းလင်းနေဆိုရဲဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကနိုင်ငံတကာကြားရုံး ICJ မှာတနင်္လာနေ့ကအမှုတင်သွင်းပါတယ်။အဖွဲ့ဝင်58နိုင်ငံပါအစ္စလာမ်ပြည်ပပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အပြည့်အဝထောက်ခံမှုနဲ့အာဖရိကနိုင်ငံဂမ်ဘီယားကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့တရားစီရင်ရေးပြင်မအဖွဲ့ ICJ မှာအမှုတင်တာဖြစ်ပါတယ်။ICJ ရဲ့တရားစီရင်မှုကတော့နှစ်နဲ့ချီကြာမြင့်နိုင်ပါတယ်။ဒါပေမဲ့လည်းဒီကြာကာလအတွင်းမှာနိုင်ငံတကာတရားရုံးဘက်ကအမှုတစ်ခုလုံးကိုသုံးသပ်နေခြင်းအတွင်းမြန်မာဘက်ကရိုဟင်ဂျာတွေကိုထိခိုက်အောင်လှုပ်ဆောင်တာတွေရပ်ဆိုင်းရေးတောင်းဆိုတဲ့အမိန့်လိုမျိုးယာယီဆောင်ရွက်ချက်တွေရဖို့ရှင်းတွေတွေကကြိုးစားနေကြတာပါ။နယ်သာလန်နိုင်ငံဒီဟိတ်အခြေစိုက် ICJ နိုင်ငံတကာတရားရုံးဘက်ကအစိုးဆုံးနောက်လာလောက်မှာဒီကိစ္စကိုဆုံးဖြတ်နိုင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ဆွဆွဲချက်တွေကိုတော့ပယ်ချထားပါတယ
်။အီရန်နိုင်ငံကတရားဝင်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার စက်ရုံတင်နေရတခုမှာယူရေနီယံဒရမုံအမုံစတွေကိုတွေ့ရှိခဲ့တယ်လို့ကုလသမဂ္ဂအနုမြင့်စွိုင်းအေဂျင်စီ IAEA ကတင်လာနေကပြောပါတယ်။သတင်းဌာနတွေကရရှိခဲ့တဲ့ရှုပ်ဝက်အစီရင်ခံစာတခုမှာ IAEA ကလူလုယူရေနီယံဓာတ်မုံတွေရှာဖွေတွေ့ရှိတာကိုအတည်ပြုခဲ့ပြီးတရားဝင်မကြေညာထားတဲ့အဲ့ဒီနေရာကိုတော့အစီရင်ခံစာမှာထုတ်ပေါ်ရေးသားထားခြင်းမရှိပါဘူး။အဲ့ဒီအစီရင်ခံစာထဲမှာအီရန်ဟာယူရေနီယံတန့်စင်မှုတွေကိုမြေအောက်မှာရှိတဲ့ Fordow စက်ရုံမှာလုဆောင်နေကြောင်းအတည်ပြုထားပါတယ်။အီရန်နဲ့တခြားအင်အားကြီးနိုင်ငံတွေ2015ခုနှစ်မှာချုပ်ဆိုခဲ့တဲ့စာချုပ်ရဲ့အဲ့ဒီနေရာမှာယူရေနီယံတန့်စင်တာတွေလုဆောင်ခွင့်မပြုပါဘူး။အမေရိကန်နိုင်ငံကပြီးခဲ့တဲ့နှစ်ကအဲ့ဒီစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံတော့ကတော့ IAEA ကစောင့်ကြည့်ခဲ့တဲ့ဘုရှီယာစက်ရုံကဒုတိယနျူကလ িয়ার ဓာတ်ပေါင်းဖို့တခုကိုအီရန်တို့ကကွန်ကရစ်တွေနဲ့လောင်းချပိတ်ဖုံးခဲ့ပါတယ်။အီရန်တို့ကသူတို့ရဲ့နျူကလ িয়ার စီမံကိန်းဟာတိုင်းပြည်ကိုလျှက်စစ်တာပြေဖို့လို့ပြောပြီးငြိမ်းချမ်းစွာအသုံးပြုဖို့အတွက်ရည်ရွယ်တယ်လို့ပြောဆိုထားခဲ့တာဖြစ်ပါတယ်ခင်ဗျ။
ဟောင်ကောင်ကျွန်းမှာတနင်္လာနေ့ကတကြော့ပြန်ဖြစ်တဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲမှာဆန္ဒပြသူတို့တနက်ကြီးထိမှန်ပြီးအပြင်းထန်တန်းရရပါတယ်။အဖြူဟောင်ဝိမျက်နှာဖုံးဆိုဆန္ဒပြသူတို့ကိုဖမ်းဖို့ကြိုးစားနေတဲ့ရတက်ဖွဲ့ဝင်ကသူ့အနီးကိုကတ်လာတဲ့ဆန္ဒပြသူနောက်တူကိုတနက်နဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမီတူးလှုပ်ရှားမှုကလုပ်ငန်းခွင်အတွင်းလိမ်ပိုင်းဆိုင်ရာကတိအကောက်ပြုမှုတွေကိုစိန်ခေါ်လိုက်ကြတယ်။တောင်ကိုရီးယားနိုင်ငံရဲ့လုပ်ငန်းခွင်ပါတီပွဲတွေကအမျိုးသမီးတွေအနေနဲ့စိတ်မသက်မသာဖြစ်ရတဲ့ကိစ္စတွေကိုမီတူးလှုပ်ရှားမှုနဲ့ပြောင်းလဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။အခုတော့အလုသမားဥပဒေအသစ်တွေကလုပ်ငန်းရှင်လုပ်ငန်းခွင်အတွင်းလိမ်စော်ကားမှုအလုံးကိုတားမြစ်ထားတယ်လို့တောင်ကိုရီးယားလူမှုဆက်ဆံရေးတာဝန်ရှိသူတွေကဆိုပါတယ်။မီတူးလှုပ်ရှားမှုဟာ2016ခုနှစ်ကအမေရိကန်ပြည်ထောင်စုကစတင်ခဲ့ပြီးမီဒီယာနဲ့နိုင်ငံရေးလောကမှာအာဏာရှိသူတွေကအမျိုးသားတွေရဲ့လိမ်စော်ကားမှုတွေကိုဖော်ထုတ်ဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့နေ့ခင်းသတင်းအစီအစဉ်ကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။လူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ကြီးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုတင်သွင်းခဲ့ရမှာဥပဒေအရလှုပ်လာရင်ဥပဒေကြောင့်အရပြန်ပြီးတုံ့ပြန်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကပြောပါတယ်။ Islamic ပူးပေါင်းဆောင်ရွက်ရေးအသင်း OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာအပေါ်အမှုတင်သွင်းလိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရိုဟင်ဂျာတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရမှုတွေနဲ့ဆက်ဆက်ပြီးမြန်မာအစိုးရဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပြီးဝေါ်ကုတ်လို့လည်းခေါ်ကြတဲ့နိုင်ငံတကာတရားရုံး ICC မှာအမှုတင်သွင်းတာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကတော့လူမျိုးတုံးတပ်ဖြတ်မှုရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်ရေးနဲ့ဒီရာဇဝတ်မှုတွေကိုအပြစ်ပေးနိုင်ရေးချုပ်ဆိုထားတာဖြစ်ပြီးမြန်မာနိုင်ငံကလက်မှတ်ရေးထိုးထားပါတယ်။နောက် ICJ နိုင်ငံတကာတရားရုံးမှာလဲကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကအလိုလျောက်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ ICJ မှာမြန်မာအစိုးရအမှုတင်သွင်းခံရတဲ့အပေါ်နယူးယောက်အခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွန်းကအခုလိုအသိအမှတ်ပြုပြောပါတယ
်။ ICJ ဆိုတော့ကုလသမဂ္ဂအဖွဲ့ကြီးရဲ့ပင်မဖွဲ့ကြီးတစ်ခုပေါ့နော်တရားရေးနဲ့ပတ်သက်တဲ့ပြည်မဖွဲ့ကြီးဖြစ်တဲ့အတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကတော့ ICJ နဲ့ပတ်သက်လို့ရှိလို့ရှိရင်တက်ရောက်မှုရှိတာပေါ့နော
်ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံးမှာအမှုတင်လိုက်တဲ့အပေါ်မြန်မာဘက်ကဘလို့တုံ့ပြန်သွားဖို့ရှိလဲဆိုရကူလဲတန်အမတ်ကြီးကအခုလိုပြောပါတယ
်ကျွန်တော်တို့ကဂမ်ဘီယာနဲ့ပတ်သက်လို့ရှိရင်လည်းဒါရိုက်ဘာမှဆက်ဆက်ရှိတာမဟုတ်ဒီကိစ္စကျွန်တော်တို့ဒီလေးပြဿနာကနေပြတော့ဖြစ်ပေါ်လာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာဖြစ်တယ်နော်ဒီ OIC လို့ခေါ်တဲ့ Islamic Cooperation အဖွဲ့နဲ့လည်းဘာမှ direct ဆိုင်ကူလည်းမရှိဘူးဆိုတော့ဒါကပဏာမအနေနဲ့ကျွန်တော်ဟိုတုံ့ပြန်နေတာတော့ဒါပါပဲ channel ပိုင်းရတော့ဗျာဟိုဥပဒေကြောင်းအရသူတို့လုတ်တယ်ဆိုရင်ကျွန်တော်တို့ဥပဒေကြောင်းအရလုတ်တင်လုတ်ခိုက်တာဆက်ပြီးလုပ်ဖို့ပဲရှိပါမယ
်အနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်တဲ့ဂမ်ဘီယာနိုင်ငံကမြန်မာအစိုးရကို ICJ မှာအမှုတင်သွင်းတဲ့အပေါ်ကနေဒါနိုင်ငံကကြိုဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကကြေညာချက်ထုတ်ပါတယ်။အစုလိုက်ပြုံလိုက်တပ်ဖြတ်မှုစနစ်တကျခွဲခြားဆက်ဆံမှုအမုန်းစကားတွေရိုဟင်ဂျာတွေအပေါ်ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူမျိုးတုံးတပ်ဖြတ်မှုအတွေ့တာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အခုဆောင်ရွက်ချက်ကအထောက်အကူဖြစ်စေမယ်လို့လဲကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာချက်မှာပြောပါတယ်။ဒါအပြင်လူပေါင်း 9,400 ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးဘင်္ဂလားဒေ့ရှ်မှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်စေခဲ့တဲ့2019ခုနှစ်ဩဂုတ်လအကြမ်းဖက်မှုလဲပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကနေဒါခြေဆိုင်ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ယက်စမင်ဦးလာကတော့အခုအမှုမှာအောင်မြင်မှုရဖို့မျှော်လင့်တဲ့အကြောင်းပြောပါတယ
် I truly hope that Gambia won't stand alone within this. I hope that other countries would join in.
ဒီအရေးကိစ္စမှာဂမ်ဘီယာတနိုင်ငံနဲ့ဖြစ်မနေဘူးမျှော်လင့်ပါတယ်။တခြားနိုင်ငံတွေလည်းပူးပေါင်းပါဝင်လာမယ်လို့မျှော်လင့်ပါတယ်။
ဒီတရားစီရင်မှုကရိုဟင်ဂျာတွေကိုတန်းတူရပ်တည်ရှင်သန်ခွင့်ရှိတဲ့လူသားတွေအဖြစ်အသိမှတ်ပြုနိုင်မှုမျှော်လင့်ပါတယ်။အခုတရားစီရင်မှုအောင်မြင်မယ်လို့လည်းမျှော်လင့်ပါတယ
်။အာရှလူခွင့်ရေးကော်မရှင်က၈နေကြီးဦးမင်းလွင်ဦးကတော့အမှုတစ်ခုခုနဲ့ဆွဲဆိုနိုင်ရေးကြိုးပမ်းချက်လို့ရှုမြင်ပါတယ်
။တမှုရရင်တမှုဆွဲမယ်၊နှမှုရရင်နှမှုဆွဲမယ်။အဲ့ဒီလိုမျိုးလှည့်ပတ်ဆွဲနေရင်အနေတစ်ခုခုนี่ซวนวาบิโซรานะไอ้นี่มาตะเซงเงินตะเซงปาซุงโดยမျိုးลงผู้ด้วยอะคุจานนี่เลยลูกเทมาเลย ICJ มาตาวินရှိတာတော့မှန်တယ်ตาวินရှိပြီမယ်လဲ ICJ ကစနစ်တကျဖြည့်ရှင်းနီးနဲ့အခုဖြည့်ရှင်းနဲ့ဖြည့်ရှင်းနီးမတူဘူးနေအဲ့ဒီအပေါ်မှာတော့ကျွန်တော်တို့သတိထားဖို့လိုပါတယ
်ကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ ICJ မှာအမှုတင်ခံရမှုမှာတာဝန်ရှိတယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကလည်းအသိအမှတ်ပြုပါတယ်။ဒါပေမဲ့အခုကိစ္စမှာတော့မတူကွဲပြားချက်တချို့ရှိတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တူစွမ်းကတုံ့ပြန်ပါတယ်
။ကုလသမဂ္ဂပုံရင်ဟိုအချင်းချင်းအကြားမှာဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ ICJ ရဲ့အဆုံးဖြတ်ကိုခံယူကြတဲ့သဘောရှိတယ်။သို့တော်လည်းပဲကျွန်တော်သိသလောက်ဆိုတော့ဒီအဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံတကာနိုင်ငံကိုဒီလို humanitarian ကိစ္စနဲ့ပတ်သက်ပြီးတော့တရားစွဲဆိုဖို့လုပ်တယ်ဆိုတာကတော့ကျွန်တော်တခါမှတော့မသိဘူးကွာ။အခုမြန်မာကိစ္စမှာတော့အသက်ဆန်းနေပဲတွေ့တွေ့နေရတာပေါ့နော်
။နိုင်ငံတွင်းမှာလွတ်လပ်စွာသွားလာခွင့်မရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်မှာရောရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာပါနိုင်ငံမဲ့တွေအဖြစ်တောင်းတင်နေကြရစေပါကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကရိုဟင်ဂျာတွေအလွယ်တကူနိုင်ငံသားဖြစ်ရေးနဲ့လွတ်လပ်စွာသွားလာခွင့်အပါအဝင်အခြေခံဝန်ဆောင်မှုတွေရရှိရေးနောက်ရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားသလိုဖြစ်နေတဲ့ဥပဒေတွေပြင်ဆင်ရေးတွန်းအားပေးနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်မခံပါဘူးဒုက္ခသည်တွေကိုစီးစစ်ပြီးလက်ခံမယ်ဒီစေဥပဒေအတိုင်းနိုင်ငံသားဖြစ်ရေးဆောင်ရွက်ရမယ်လို့အခိုင်အမာပြောဆိုနေစေလဲဖြစ်ပါတယ်
။မတ်တင်ကြီးထိုက်တင်ပြသွားတာပါ။ဒီသတင်းနဲ့တဆက်တည်းပဲအခုလိုရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်ကလူမျိုးတုံးတက်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွဲချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကဂမ်ဘီယာနိုင်ငံကမနေ့ကအမှုတင်သွင်းလိုက်တာဟာဘာကြောင့်လဲဆိုတာကိုတော့ကိုသားညူကတင်ပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ဆက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ရုံသာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးယူအပြစ်ပေးတာလိုရမယ်ဆိုတဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆွဲချက်တင်လိုက်တာပါထိုင်းလန်တုံလုံးဆီဟာစူးစူးဝါးလုံရက်ကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်မနေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလည်းဖြစ်ရှင်းနေချုပ်လည်းဖြစ်တဲ့အဘူဘကာမာရီယာတမ်ပဒူကပြောပါတယ
် We have filed the case this morning and what we are seeking to do by this filingis to get Myanmar
in name of mu sin lai ba bi gwinja ri pho lo ya na patat lo myama ane ne tawon yu tawon khan nai bo ne icj naingan ga tia yau ane ne le gwinja ri ye aye kaisa ma tia sa phin saung ya nai bo chano lo chu za da ba oic islam ne naingan mya council ko ko za pyu bi saung ya da phit ba de chano lo paw win jin ma phit la de thailan sia a phit so ri ko ka ba ji ane ne lat pai chi mi ne bu so da ko myama ne tacha naingan ga ko ti se jin ma de
လူမျိုးတုံးတက်ပြတ်မှုလိုရတွေမျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှက်ရစရာအခြေအနေဖြစ်တယ်လို့လဲဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။လူမျိုးတုံးတက်ပြတ်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုရှိမရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ဒါဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စေတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ3,000ကျော်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှု genocide လုပ်ရတွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးတော့ဆွဆွဲနေရတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစစ်နေပြီလို့သိရပါတယ်Rome Statutes လို့ခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ ရွန်ဂျာဆူရဲ့အတုံးနှုံးကိုလည်းမြန်မာနိုင်ငံဘက်ကလက်မခံတယ်လို့ ICC ရှင်းနေတွေဆွဆွဲချက်တွေဟာလည်းအခြေမြင်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကန့်တွဲဖြေရှင်းတဲ့ ICJ မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတော့တင်တဲ့အခုအမှုတွဲထဲမှာတော့ရွန်ဂျာရီပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စီဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားရုံးကိုတောင်းဆိုထားပါတယ်။ဒီရေးယူမှုအတွက်ကြားနာစစ်ဆေးမှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှင်းလင်းအဖွဲ့ကပြောဆိုပါရခင်ဗျာ
။ကိုသားညုံပြပြသွားတာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတလဲတင်ဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တူရကီနှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတူရကီသမ္မတအာရိုဝမ်ဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန် DC ကိုဒီတပတ်ထဲလာရောက်ဖို့ရှိနေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲဟာမူဝါဒအတော်များများမှသဘောထားကွဲလွဲနေတာကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်နိုင်ဖို့အခွင့်အလမ်းဖြစ်လာနိုင်ကြောင်း VOA သတင်းတောက် Dorian Jones သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ပြောတော့ Washington DC မှာ American နဲ့ Turkey ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးကြတဲ့အခါမှာ Syria မြောက်ပိုင်းက Kurd တွေအပေါ် Turkey နိုင်ငံကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမှာပါ Turkey ကအဲ့ဒီ Kurd လက်နက်ကိုင်တပ်ဖွဲ့တွေကိုအချမ်းပတ်သမားတွေလို့ညင်ညာထားပေမဲ့လည်း American တွေအတွက်ကတော့သူတို့တွေဟာ Islamic စစ်သွေးကြွား IS တွေကိုအတူတူကနှိမ်နှင်းခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ် Turkey ရဲ့ကတ်အထွေအပေါ်ထိုးစစ်ဆင်တာကိုမနှစ်မြို့တာကြောင့် American Congress ကတူရကီကိုတန်ခတ်မှုတွေကြက်ကြက်ပြန့်ပြန့်လုပ်မလို့ချိန်ချောင်းနေပါပြီ။တချို့တန်ခတ်မှုတွေဟာတူရကီသမ္မတပေါ်ပုဂ္ဂိုလ်ရေးအရာဓာတ်ရိုက်ချမှတ်မှာပါ။ဒါကြောင့်ဒီတစ်ပတ်သမ္မတနှစ်ဦးရဲ့တွေ့ဆုံပွဲဟာနေတိုးမဟာမိတ်နှစ်နိုင်ငံအကြားအင်ပရန်အရေးကြီးတဲ့တွေ့ဆုံပွဲဖြစ်လာပါတယ်။ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Ashley Aiden-Dasbas ကအခုလိုပြောပါတယ်။
There is a long list of problems between the two countries. In fact, the relationship has never been as bad as it is today. And of course,
နိုင်ငံသားပြဿနာတွေကအများသားနှစ်နိုင်ငံဆက်ဆံရေးဒီအချိန်လောက်ဆိုးခဲ့တာတစ်ခါမှမရှိသေးပါဘူး။အခုလောလောဆယ်တူရကီကဆီးရီးယားနိုင်ငံနဲ့ဝင်ပြီးထိုးစစ်ဆင်နေတာနဲ့အမေရိကန်ကဒီထိုးစစ်ကိုကန့်ကွက်နေတဲ့ကိစ္စရှိတာပေါ့။တိုက်ပွဲနယ်မြေတွေမှာမငြိမ်မသက်မှုတွေဆူဆူဝါးဝါးဇက်တိုက်ဖြစ်နေတာပါ။
အခုလိုနှစ်နိုင်ငံဆက်ဆံရေးတင်းမာလာနေပေမဲ့လည်းသမရနှစ်ဦးကြားမှာတော့ကောင်းကောင်းမွန်မွန်လက်တွဲအလုပ်လုပ်သွားနိုင်မယ့်ဆက်ဆံရေးတိဆောက်နေခြင်းကြောင့်ပုံပေါ်ပါတယ်။သမရနှစ်ဦးကြားပုဂ္ဂိုလ်ရေးရလိုက်ဖက်ညီညွတ်မှုရှိနေတာကလည်းဆက်ဆံရေးကောင်းဖို့အခွင့်အရေးတစ်ခုလို့တူရကီဘက်ကယူဆထားပါတယ်။အဲဒီလိုမြင်တဲ့အထက်တူရကီသမရရဲ့အကြံပေးမတ်ဆုကာစင်တယောက်လည်းပါဝင်ပါတယ်
။ The summit will be beneficial for the both sides.I'm looking the optimistic perspective this will be
the main win TV renew ကနှစ်ဖက်လုံးအတွက်အကျိုးရှိမှာပါကျွန်တော်ကအကောင့်ဘက်ကပဲမြင်မိပါတယ်နှစ်ဖက်အကြပြဿနာပြည်လဲရေးဖြစ်ရှင်းချက်နဲ့လုံထုံးလုံနည်းအစ်စ်တွေရကြပါလိမ့်မယ
်ဒါပေမဲ့တချို့လေလာသုံးသပ်သူတွေကတော့သမရထရမ့်အပေါ်တိတ်ကိုမိခိုအားထားလုံပြီးနိုင်ငံသားကပြဿနာတွေကိုဖြေရှင်းဖို့လုပ်နေတာဟာတူရကီအတွက်တိတ်စွန့်စားရာရောက်တယ်လို့မြင်ပါတယ်
Huge strategic mistake on the part of Ankara was to build the entire relationship to reduce it all on President Trump one man and it, you know and basically his tweets
Turki Bakka Mahabyuha myo amaa ji tuku ga na nai ngan sat san yi tuku long ko tamara trans so de lu ta u tiao the paw ma mi bi ti sao phu lou ni da ba tu ye twitter ye ta chat twi paw mi kho ni da ba da ha tait swun za ya ja de lu jama myin ma de ya su nit chi tat dan shi de sat san yi paw chaw long mu chi ta daw ne ko 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 pit ga za de russia roulette ga za ni de lu ba be
Turki tamara aro wan ga ro american tight le yin twi Turki ko me yang cha be pait pin tha da ko yut tain pe se lu ba de ရုရှားလို့ S400 ဝရင်ပြစ်ဒုံးကျည်တွေတူရကီဝယ်ကလေးကတိုက်လေရင်ရောင်းချမှုကိုထရမ့်အစိုးရကပိတ်ပင်ခဲ့တာပါ။အမေရိကန်ကတူရကီနဲ့ရုရှားဆက်ဆံရေးနှက်ရှမ်းလာတာကိုသတိထားလာနေပါတယ်။တူရကီဘက်ကတော့ထရမ့်နဲ့ဒီတစ်ပတ်တွေ့ဆုံပွဲဟာရုရှားတို့လိုချင်တဲ့ဆက်ဆံရေးပုံစံဘက်ကိုပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်။သမရအကြံပေးမတ်ဆုကာစစ်ကအခုလိုဆက်ပြောပါတယ
်။ Turkey cannot continue to have the productive alliance with the US while these threats continue to the axis.
ဒီလိုချင်းကြောက်မှုတွေအများကြီးဆက်ရှိနေရင်တူရကီတို့အနေနဲ့အလုပ်ဖြစ်တဲ့မဟာမိတ်ဆက်ဆံရေးမျိုးအမေရိကန်နဲ့ဆက်ပြီးမရှိနိုင်တော့ပါဘူး။ဒါနှစ်ဖက်စလုံးအတွက်လည်းအကျိုးမရှိပါဘူး။ဒီလိုဖြစ်နေတာကိုတခြားစုတော်ကနေကြည့်နေမယ်ဆိုရင်အောင်ပွဲခံမဲ့သူကဘယ်သူဖြစ်မလဲ။တရုတ်နဲ့ရုရှားတို့ပဲဖြစ်သွားမှာပါ
။အခုပဲဆီးရီးယားမှာရုရှားနဲ့တူရကီတပ်တွေလက်တွဲနေကြပြီဖြစ်ပါတယ်။ဒ
တူရကီသမ္မတအာဒိုဝမ်ကိုမျက်နှာချိုးသွေးနေတဲ့အချိန်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ဟာအာဒိုဝမ်ရဲ့ဝါရှင်တန်ခရီးစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပွဲရှိနေကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါကိုညံဝင်းအောင်ကတင်ဆက်ထားပါတယ်ရှင
် Ranger Flight ဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်နိုင်ငံထုတ် The News သတင်းစာပါအေဒီရာအဘော်ကိုတင်ပြခြင်းပါတယ် Ranger တွေပေါ်လူမျိုးရုံးတုတ်တင်ရှင်းလင်းမှုကျူးလွန်ခဲ့တာကိုအရေးယူဖို့ဘယ်လောက်ထိအချိန်ယူနေအောင်မှာလဲလို့အစကြည့်ရေးထားပါတယ်အာဆီယံခေါင်းဆောင်တွေအနေနဲ့ Ranger အကြက်တဲကိုဝိုင်းဝန်းဖြည့်ဆင်းကြဖို့ကုလအတွင်းမူကြောင့်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့ပေမဲ့မအောင်မြင်သေးဘူးလို့ဆိုပါတယ်။အန်ဩစရာကရိုဟင်ဂျာတွေနေရက်ကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးတာဝန်ခံလွှတ်ဆောင်ပေးပါလို့မြန်မာအစိုးရကိုဂူတာရက်စ်ကတောင်းဆိုခဲ့တဲ့ကိစ္စဖြစ်တယ်လို့ထောက်ပြပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုကျူးလွန်ပါတယ်ဆိုတဲ့အစိုးရကိုဒါရီလုပ်ပေးပါလို့တွားပြီးမြစ်တာရက်ခံနေတဲ့သဘောလားလို့မေးခွန်းထုတ်ထားပါတယ်။အာဆီယံအဖွဲ့ထဲမှာအခြားနိုင်ငံတခုရဲ့ပြည်တွင်းရေးကိုဝင်မဆွဲရဆိုတဲ့မူဝါဒရှိပေမဲ့ရွေးညာကိစ္စကိုအာဆီယံခေါင်းဆောင်တွေစုပေါင်းတိုက်တွန်းကြဖို့ဂူတာရက်စ်ကပြောခဲ့ပါတယ်။ရွေးညာပြဿနာကိုမြန်မာနိုင်ငံကတာဝန်ယူဖြေရှင်းပါလို့ဆက်ပြောနေရမယ့်အချိန်မဟုတ်တော့ဘဲရက်ဆက်ကြံကြုတ်မှုကျူးလွန်ခဲ့တဲ့မြန်မာနိုင်ငံကသာဝိုင်းဝန်းဖီအားပေးကြဖို့ကဘာကြီးရဲ့တာဝန်ဖြစ်လာပြီလို့တိုက်တွန်းထားပါတယ်။အပြည့်အစုံကို thenews.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆက်လက်တင်ပြချင်တာကရေပြင်အတွက်ရောကန်းတက်တက်အတွက်ပါနှစ်မျိုးစလုံးသုံးနိုင်မဲ့LPD အမျိုးအစားစစ်သည်မော်သည့်ဒဇင်းကိုမြန်မာကဝယ်ယူတာကိုကြည့်ရင်မြန်မာရေတပ်ကရည်မှန်းချက်ကြီးကြီးရှိနေတာကိုပြနေဆိုတဲ့ခေါင်းစဉ်နဲ့ Texas နီးပညာတက္ကသိုလ်နိုင်ငံသိပ္ပံဆရာ Mohammed Rahman က The Diplomat စာဆောင်မှာရေးထားတဲ့ဆောင်းပါးကိုဖတ်ရပါတယ်မြန်မာရေတပ်ဟာသူ့ရေပိုင်နဲ့လုံခြုံရေးအတွက်ပိုအလေးထားစဉ်းစားလာပေမဲ့ရည်မှန်းချက်ပန်းနိုင်ရောက်ဖို့ကတော့အတော့ကိုလုပ်ယူရအောင်မယ်လို့ဆောင်းပါးရှင် Rahman ကသုံးသပ်ပါတယ် LPD အမျိုးအစားစစ်သည်မော်ဒဇင်းကိုမြန်မာရေတပ်ကစက်တင်ဘာလတည်းတောင်ကိုရီးယားကနေတိုက်စစ်ဝယ်ယူခဲ့ပြီးမုတ်တမလို့အမည်ပေးထားတာပါဒီသင်းမောပေါ်မှာစစ်ထရက်က35စင်းတင်ဆောင်နိုင်ပြီးရဟတ်ယာဉ်2စင်းလည်းဆင်းသက်နိုင်မှာဖြစ်ပါတယ်အရှိတောင်အာရှရေတပ်တွေဟာသူတို့ရဲ့ကာကွယ်ရေးဆောင်ရွက်ကိုမြင့်တင်ဖို့ LPD စစ်သင်းမောဝယ်ယူရေးပိုးအလေးထားလာကြပေမဲ့မြန်မာကတော့ LPD သင်းမောသုံးဆွဲမှုအခုမှအစသာရှိသေးကြောင်းထောက်ပြပါတယ်ရင်ငုတ်သင်းမောနဲ့ကုန်းရီ2သွဲ3စစ်သင်းမောအစင်လာမရှိခဲ့တဲ့မြမရီတက်ဟာဒီလိုခင့်မီစစ်သင်းမောမျိုးကိုဘယ်လိုကန်တွေသုံးဆွဲမလဲဆိုတာစိတ်ဝင်စားစရာပဲလို့ဆောင်းပါရှင်ကဆိုပါတယ်အပြည့်စုံကို thediplomat.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပရောရှင်ခင်ဗျာလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံရဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မာလူလူကြိုက်တဲ့ NLD ပါတီလင်းနစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကြိုကာလနဲ့အာဏာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမြင်မြလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြကြမယ့်သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီနေ့ညမှာတင်ဆက်မယ့်အင်္ဂါနေ့ညဒိုင်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဒိုင်ရိုက်တင်ဆက်နေပါဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုံးလွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
သူကုမ္ပဏီမှလုပ်ခဲ့တဲ့လုပ်သမားတွေနောက်လက်အောက်ခံလက်ခွဲတွေပေါ့နော်the query to roll နှစ်နိုင်ရတဲ့ရှိတယ်။ဒါပေမဲ့အဲ့ဒီဟာတွေကိုတောက်လျှောက်ရေးမြင်ခဲ့ပဲနဲ့
စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်အင်္ဂလိပ်စာ၊သင်ခန်းစာ၊တက်တက်ရောင်သတင်းလွှာစတာတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကျမတို့မြန်မာတခွင်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာတဘာဝကဖန်ဆီးရရှိတဲ့ဒေတာထွက်ပရစ်တွေကိုကြဲကြဲပြန့်ပြန့်ရောင်းချစောက်တုံးနေကြပါတယ်။ဒါကြောင့်ပရစ်အကောင်ကြီးတွေတားဖောက်မွေးမြူနိုင်ဖို့စမ်းသပ်နေပါတယ်။ဒါနဲ့ပတ်သက်လို့မြင့်မခသတင်းအေဂျင်စီကကိုမွေးကျူကနေပြီးတော့တင်ပြထားပါတယ်ရှင
်။မြင့်ဆက်အမျိုးသားရဲ့မှာပေါင်းမနဲ့ပရစ်ကိုရှေးရခိုင်ကလေးကမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာယာတိစာအဖြစ်စားသုံးတဲ့အလေးထားရှိခဲ့ပြီးပရစ်ပေါ်တဲ့အချိန်စောင်းဘောက်ကလာဆိုမီးလင်းအောင်ရှိရစီတဘာဝအတိုင်းအွန်လိုင်းကျင်းလိုက်ထွက်လာတဲ့ပရစ်တွေကိုဖမ်းယူစားသောက်လေးရှိပါတယ်။ပရစ်တွေကိုစီးနှက်ကြော်လို့စားသောက်မယ်ဆိုရင်မွေးပြန့်တဲ့အနံ့ရရှိပြီးဝါးစားလိုက်တဲ့အခါမှာလဲထူးခြားတဲ့အရသာရှိရာကြောင့်ပရစ်ကြော်ဟာရေနွေးကျတဲ့မီးလိုကောင်းတဲ့ဒေသထွက်သေးတာတစ်ခုအဖြစ်ရှိခဲ့ပါတယ်။ပရစ်စားသောက်မှုဓလေ့တပြေးပြေးပြန့်နှံ့လာချိန်မှာတော့2009နှစ်လောက်ကစလို့ပရစ်ဖမ်းဆီးမှုတွေကိုစီးပွားပြစ်လုပ်ကင်လာကြတဲ့အခါမှာအနေနဲ့ရရက်ကမျိုးကြီးတွေစီကိုပြည့်တန်ချိန်အမြောက်များတင်ပို့ရတဲ့အထိပြည့်စားသုံးမှုစီကွက်ဖြစ်ထွန်းလာပါတယ်။ဒီနှစ်ပိုင်းဒီမှာဆိုဆက်သွယ်ရေးတွေအကောင်းလာတာနဲ့အတူပြည့်ကြော်တွေကိုအွန်လိုင်းကနေရောင်းချပြီးစားသုံးသူတွေစီကိုအရောက်ပို့ပေးနိုင်တဲ့အခြေအနေအထိပုံမတွင်ကျလာပါတယ်။အသေးစိတ်တန်ရှင်းထားပြီးဟင်းခွက်အမွှေးကြိုင်တွေနဲ့ပေါင်းဆက်ထားတဲ့ပြည့်ကြော်ကိုစားသုံးသူတွေကရွေးချယ်ဝယ်ယူလာကြတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့အွန်လိုင်းပေါ်ကနေအစားတောက်ရောင်းချနေတဲ့မတ်သဲစုပြေကခုလို့ပြောပါတယ်။
သိမ့်စရက်ရဲ့အဲ့သိမ့်စရက်ပြေးယူတယ်နောက်မန္တလေးကပြေးယူရယ်ပေါ့နော်အဲ့ရက်နေယူတော့မှပြန်ရောင်းတာပေါ့ပြန်ကြော်ပြီးတော့ပြန်ရောင်းတာပေါ့နော်အစစ်အစစ်ဟိုအချောပေါ့ဟိုလိုလုံးဝဟိုကိုကိုစီကစားလိုက်လို့ရှင်တကောင်လုံးအကုန်မျက်စိမိတ်ပြီးစားလို့ရတဲ့အထိပေါ့နော်ချီးတွေပါအကုန်ဖောက်အာဟိုစားအဲ့ခြေတော်အစူးတွေပါလည်းအကုန်လုံးဖြတ်ပေါ့နော်အကုန်တန့်ရှင်းပြီးတော့မှအဲတေချာပြန်ကြော်တာပေါ့ကျွတ်တော်ဖြူလို့ဘာအောင်နဲ့အဲ့မှုရအောင်အရသာပြန်ထည့်ပြီးတော့ပြန်ကြော်ဘာလို့ဆိုတော့ तू ကအမဲသေးသေးလေးစပါဇက်တဲဟိုဝါမျိုးလို့ तू ဒီကြီးဖြစ်သွားဆိုဒါ तू ဘလောက်ပဲအရသာတွေကောင်းကောင်းပဲထဲတာထဲတာဟိုစားရတာစားတော့ပြတ်တယ်ပေါ့နော်အဲ့လိုမျိုးအစင်သေးလေးစားကျင်တယ်အကုန်လုံးပါဇက်တဲအကုန်ထည့်ပြီးပေါ့နော်ချီးမပါဘာမှပါပေါ့နော်အကုန်တက်နေဟာသူတို့ပစံပေးရင်ပေးရပါစီသူတို့ပစံဒီပေးတဲ့ဟာနဲ့ညီများတဲ့ဟာသူတို့ပြန်လို့ကျင်တာအဲ့လိုရန်သူတို့ကျင်တတ်တယ်ပစံကုန်ရင်ကုန်ပြီးစားတယ်အဲ့အဲ့ဒါကြောင့်မလို့ပေါ့နော်အဲ့လိုမျိုးလူရွေးအများကြီးတော့ကြောင့်မလို့ဒီ online ကလည်းရောင်းရတယ်ထင်တာပဲ
ပြည်တွင်းမှာအပြည့်စားသုံးမှုစည်းကွက်ကြဲကြဲပြတ်ပြတ်ရှိလာပေမဲ့လည်းတဘာဝအတိုင်းဖန်ဆီးရောင်းချနေတာဖြစ်ပါတယ်။အိန္ဒိယထိုင်းနိုင်ငံမှာတော့မြောက်အမေရိကကတင်သွင်းတဲ့ပရင်မျိုးတွေကိုတနိုင်ငံလုံးစနစ်တကျမွေးမြူပြီးအောင်မြင်ဖြစ်ထွန်းနေပါတယ်။အခု2019ခုနှစ်အတွင်းမှာတော့အင်းဆက်မွေးမြူရေးဝါသနာပါသူတချို့ဟာထိုင်းနိုင်ငံကနေပြည်မျိုးဥတွေတင်သွင်းပြီးတပိုင်းတနိုင်စမ်းသပ်မွေးမြူနေကြပါတယ်။ရန်ကုန်မြို့အလုံးမြို့နယ်မှာနေထိုင်တဲ့ဦးညီညီထွေးကတော့လင်းအိမ်တိုက်ခန်းတစ်ခုမှာပြည်ကောင်ရင်ထောင်ခန်းတန်းလောက်ကိုစမ်းသပ်မွေးမြူထားပါတယ်
။အဲယူရီယန်မျိုးကဘာလို့မွေးလို့ရလဲဆိုတော့တို့ကဒီဟာကကန်စနစ်နဲ့သူတို့အတွက်ကအကျင့်ဖြစ်ပြီးသားဖြစ်တဲ့အတွက်နောက်တစ်ခုကဒီယူရီယာမျိုးကမွေးချိန်တိုးတယ်နောက်အကောင်ကြီးထွားနှုံးမြန်တယ်ကောင်နှုံးညံ့တယ်ပရိုတင်းနဲ့ဒီပါဝင်နှုံးကတိတ်ပြီးတော့မကွာချောက်ပေါ့အဲ့အတွက်စီးပွားရေးနဲ့တွက်ချေခိုက်တာတော့ယူရီယာမျိုးကတွက်ချေခိုက်ပါတယ်မြန်မာနိုင်ငံဗေဒေသမှာဆိုရင်ပြေကမွေးလို့ရပါတယ်ဟောအထူးဖြင့်မြန်မာရာသီဥတုတော်တော်များများနဲ့သူတို့ကใกล้ညီတယ်ဗျใกล้ညီရယ်နောက်တစ်ခုကအရန်အေးတဲ့ဒေတာတွေဆိုရင်တော့နည်းနည်းလေးသူကကြီးထွန်းနှုံးနှေးတယ်။နောက်ဟိုဥကနေအကောင်ပေါက်တဲ့နှုံးနေတယ်။ဒါပေမဲ့မွေးလို့ရပါတယ်။ဒါပေမဲ့သူကပူရာလဲတအားပူရာလဲမကြိုက်သလိုတအားအေးရာလဲမကြိုက်ပေါ့။ကျွန်တော်ဗောနိုင်ငံရဲ့အမှုချိန်32ဒီဂရီကသူတို့အကျိုက်ဆုံး32ဒီဂရီစင်တီဂရိတ်ကသူတို့အကျိုက်ဆုံးအခြေအနေပါပဲ
။ပြည်မွေးမြူဖို့အတွက် လူဝင်အားနဲ့နေရာအကျယ်ဝန်းလဲမလိုအပ်တယ်လို့ကုန်ကျစရိတ်လည်းအနည်းငယ်ပဲလိုအပ်တယ်လို့သိရပါတယ်။ပြည်ကံတစ်ခုကိုတလပတ်ဆာတွေကျုပ်ဥက္ကတ်တွေအထက်သားတွေကြောက်ပြားတွေအင်္ဂရီတွေနဲ့ကိုယ်တိုင်တိစောက်လို့ရနိုင်ပြီးရှစ်ပေလေးပေကံတစ်ခုမှာပြည်ကောင်ရီထောင်ထဲချီမွေးမြူနိုင်ပါတယ်။ပြည်အစာအဖြစ်ကျက်စာကိုကြိတ်ပြီးမွေးမြူနိုင်တာသူတို့တက်တန်းလိုက်လိုအပ်တဲ့ပရိုတင်းအချိုးအစားကိုပြောင်းလဲပေးနိုင်ဖို့လိုတယ်လို့လည်းသိရပါတယ်။ဒါပေမဲ့လည်းထိုင်းပြည်မျိုးကအကောင့်သေးပြီးမွေးမြူသူနည်းသေးတာကြောင့်ဒေသတော်ပြည်ရဲ့ဈေးကွက်ကိုထိုးပေါက်နိုင်ခြင်းမရှိပါဘူး။လက်ရှိမွေးမြူထားတဲ့ပြည်တွေကိုတလိမ့်ဆန်အစာဖြစ်ရောင်းချတာနဲ့တပိုင်းတနိုင်မွေးမြူလိုသူတွေကိုမျိုးဥပြန်လည်ရောင်းချတာကနေဝင်ငွေရရှိနေပါတယ်။ပြည်တွင်းမှာသာမကနိုင်ငံခြားတိုင်းပြည်တွေစီပါတင်ပို့နေရတဲ့ဒေသတော်ပြည်ရဲ့အကောင့်ကြီးတွေကိုတားပေါက်မွေးမြူနိုင်ဖို့ကိုလည်းစူးစမ်းနေတော့မယ်ဖြစ်ပါတယ်
။မြန်မာမျိုးကသူကအရင်တော့ထဲမှာနေတဲ့တဘာဝကိုကျွန်တော်တို့ကန်စနစ်တွေကိုပြောင်းပြီးတော့မွေးဖို့အတွက်တော်တော်လေးစူးစမ်းအောင်မယ်ခင်ဗျာ။အခုထိကျွန်တော်တို့ဟိုစမ်းသပ်တုံးအဆင့်မှာပဲရှိပါသေးတယ်။အခုကျွန်တော်တို့ပထမဆုံးဒေတာမျိုးပေါ့ဒေတာမျိုးကျွန်တော်အကောင့်တရားစပြီးတော့ယူလာတဲ့အချိန်မှာကျွန်တော်ရှိရောက်ရောက်ချင်းပဲ28កောင်တည်သွားတယ်ဗျ။အဲ့ဒီနည်းညပဲ။ညနေမှာနောက်ထပ်5កောင်ထပ်တည်တယ်။ထားပြီးတော့နောက်တည့်မနေ့နောက်ထပ်25កောင်ထပ်တည်တယ်။အဲ့တော့နေ့တိုင်းတလောက်အများကြီးတည်တဲ့အတွက်ဟိုဘာကြောင့်လဲဆိုစဉ်းစားတော့သူတို့အချင်းချင်းတိုက်ခိုက်တာအချင်းချင်းတိုက်ခိုက်တဲ့အတွက်ဟိုတည်တာပေါ့အဲ့တော့ကျွန်တော်နောက်ဆုံးစဉ်းစားမိတာကအထင်းနဲ့အမမတွေ့အောင်အရင်ဆုံးပြန်ခွဲလိုက်တယ်ပြန်ခွဲလိုက်တဲ့အချိန်မှာတိုက်ခိုက်တာတွေရပ်သွားတယ်အဲ့အဲ့ရနေမှတဖြည်းဖြည်းကန်ရင်လာတဲ့အချိန်မှာပြန်ပြီးတော့တားဖောက်ဖို့ကြိုးစားတာပါအခုမှဟိုတားဖောက်ဖို့ဟို sex ratio ရအဲပြည့်ရအမ6កောင်ကိုအထီး3កောင်ပြန်ထည့်ပြီးတော့ဒါဖောက်ဖို့စူးစမ်းနေတာပါအခုထိတော့ဘူးမချသေးပါဘူ
းထိုင်းပြည်တွေကိုစားသုံးသူများပြားလာတာဒါမှမဟုတ်ဒေသတွက်ပြည်တွေကိုအောင်းအောင်းမြင်းမွေးမြူနိုင်တဲ့အခြေအနေတွေဖြစ်လာရင်တော့ဤပညာဖြန့်ဝေပေးပြီးတောင်သူတွေအနေနဲ့ပြည်မွေးမြူခြင်းကနေဝင်ဝေတိုးတက်လာနိုင်မှုမျှော်မှန်းတယ်လို့သိရပါတယ်ကျွန်တော်မွေးကျူပါမြစ်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
အင်္ဂါနေ့နေနဲ့ခင်းတိုင်းတင်ဆက်သွားမယ့်မြန်မာတခွင်အစီအစဉ်ပါရှင်အခုတော့စီးပွားရေးကဏ္ဍကိုထုတ်လင်းဖို့အချိန်ရောက်ပါပြီနိုင်ငံတော်ဘန်နာအတွက်ရွှေပိတ်တာ1200ကျော်ပေးရန်ရှိဖို့ပေးရန်ရှိနေတဲ့မိုးထီမိုးမိရွှေတွင်းတွေလုတ်ကင်ခွင့်ရခဲ့သူအမျိုးသားကြီးပွားတွတ်တဲရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုပြည်ခဲ့တဲ့သတင်းဘက်ကဖန်ဆီးထိန်းသိမ်းခဲ့ပါတယ်လားနဲ့ချီပြပထွက်ခွာတင်းဆောင်နေနိုင်ခဲ့တဲ့မိုးထီမိုးမိရွှေလုတ်ကွက်ဧက6000ကျော်လုတ်ပိုင်ခွင့်ရခဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတအူးကိုအခုလိုဖမ်းဆီးလိုက်တာဟာဆိုရင်မြမစီးပွားရေးလုပ်ပုံကိုင်ပုံအခင်းချင်းပြောင်းလဲလာတဲ့သဘောလားဒီဖမ်းဆီးမှုကစီးပွားရေးလောကမှာရောကြရက်ရိုက်ခတ်မှုတွေရှိပါသလားဆိုတာကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့မတ်သိန်ကြီးထိုက်ကဆွေးနွေးတင်ပြထားပါတယ်ရှင်
ဆိုထွန်းရှင်ကိစ္စမှာဆိုလို့ရှိရင်ဒါအကျဉ်းချင်းညှိခဲ့ကြတဲ့ဟိုအနေအထားလည်းရှိပါတယ်ဒါနောက်ဆုံးမဖြစ်တော့မှတရားစွဲတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီအစိုးရဘက်ကနည်းနည်းများဟိုလက်တွန့်တဲ့သဘောမျိုးရောရှိပါသလား
ရန်နေရာကလည်းရန်နေရာဟောင်းကတွေးဟောင်းအမြင်ဟောင်းဒီတကူလုပ်ပုံနေနေသွားနေတာဆိုတော့ကဆိုသူရဟုတ်ထိတ်ဆုံးကလှုပ်ရှားရှိတာလှုပ်ဖို့ပြောခဲ့ရင်မိစိမ့်ပြခဲ့ရင်တောင်းအောက်မှာကခုနကပတ်တင်တာ၄စင်တွေတာ၄ဟလာချိတ်ဆက်ညိနေတာ၄ရှိတယ်အခုဒီမိုးထုံမိုးမိကိစ္စဆိုရင်ဦးစိုးထွန်းရှင်ဘက်ကတော်တော်ကိုလုံငယ်ဦးတာလေသူကုမ္ပဏီမှာလုပ်ခဲ့တဲ့လုံသမားတွေနောက်လက်အောက်ခံလက်ခွဲတွေပေါ့နော်လက်ခွဲတွေတော်တော်နစ်နာခဲ့တာ၄ရှိတယ်ဒါပေမဲ့အဲ့ဒီဟာတွေကိုတော့ရှောက်ရေးမြင်ကြပဲနေအခုနောက်ပိုင်းမှာဟိုမလွှဲမရှောင်တာပေါ့နော်ဖြစ်လာတာမျိုးရှိတယ်နောက်တစ်ခုကဥမာသူကမပါတာကိုတော်တော်ဖန်ပိုးခဲ့တာရှိတယ်ဒါပေမဲ့အခုနောက်ဆုံးအချိန်တွေကအဲ့လိုမဟုတ်တော့ဘူးမိုးလေးသာပြောင်းသွားတယ်ပေါ့နော်အဲ့ဒီဟာတွေကလေအကြောင်းနေဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမိုးတီမိုးမီတထေးကြီးပေါ့နော်ဦးစိုးထွန်းရှင်ကိုဖန်လိုက်တဲ့ကိစ္စတရားစွဲတဲ့ကိစ္စဒီကိစ္စကစီးပွားရေးလောကအတွင်းမှာရောကြရက်ရိုက်ပါသလားဟိုအရင်လိုတော့မဟုတ်တော့ဘူးဆိုတဲ့အလံမျိုးပေါ့နော်ဆရာသတိထားစရာကိစ္စတစ်ခုများဖြစ်လာပါသလားဘလောက်ကြရက်ရိုက်ပါသလဲရှင
်အဲကျွန်တော်တို့တိတ်တော့ဟိုတကယ်ကန့်စလို့ကတော့မကြမ်းဘူးပေါ့နော်ကိုကမတိတွေ့လိုက်တာလည်းဖြစ်ကောင်းဖြစ်မယ်သို့တော်လည်းဟ နေအချင်းတော့ဒီပေါ်မှာဟိုရှိနိုင်တယ်ဒီလိုမဖြစ်တော့ဘူးလို့မျှော်လင့်တာမျိုးလည်းရှိတာပေါ့နော်ဟိုတခြားဟိုစီဝါရေးကြီးမဟုတ်ပဲနဲ့တခြားနိုင်ငံကြီးတို့တခြားရာစုအကြောင်းတို့ဘာလို့နေတတ်တဲ့ဒီအခန်းကြီးဘာတွေကလည်းအများကြီးလွတ်နေကြသေးတယ်လေဆိုတော့မဖြစ်တော့ဘူးလို့တွေးတဲ့လူတွေလည်းရှိမယ်နောက်ပြီးတော့ဟိုကျွန်တော်တို့လူလူမဝင်ချင်ချင်းကြီးကလည်းခုထိအားနာရှိတဲ့လူကိုတိုးကြတော့ဝင်ကြတော့ကတ်ကြတော့ဆိုတော့လေကျွန်တော်ဒီနေ့သူမှုလို့ဖြစ်သွားတာပါကောငါတို့ဖြစ်မယ်မထင်ပါဘူးဆိုတော့အတွေ့အကြုံရှိဦးမယ်ဆိုတော့ဟိုရိုက်ခတ်မှုကအများကြီးတော့မဖြစ်နိုင်ဘူးနည်းနည်းချင်းချင်းပဲလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ရှင်ဆရာအဲ့တော့ဆရာကုနာပြောတဲ့အထက်မှလည်းပါပါတယ်ဒီဟိုလုတ်ပိုင်ခွင့်ရှိတဲ့သူနဲ့ကတ်နေကြတော့ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီအာနာရှိတဲ့သူနဲ့ဟိုပေါင်းပြီးတော့နီးကပ်ဆက်နွယ်မှုနဲ့အခွင့်အရေးအရင်ကလို့ပေါ့နော်တိတိတသာအခွင့်အရေးရနေတဲ့ဟာမျိုးတွေရောအဲ့လိုအနန့်အသက်တွေရောရှိပါသေးလားဆရာတို့ဒီစီးပွားရေးလောကဝင်ဝိုင်းနေမှာ
ရှိသလောက်တော့ရှိသေးတယ်ဗျာရှိသေးတယ်ရှိနေသေးတယ်ဟိုအသက်တွေတော့အသက်ရတဲ့ဟာတွေတော့ရှိနေတယ်ဆိုတော့ဟိုအားလုံးခြုံပြောရင်ဒါအချင်းဒီအားလုံးတနိုင်ငံလုံးအချင်းဒီအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲပဲကိုရွေ့နေတယ်ဆိုပြီးမြေဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်အဲ့ဒါလေဟိုတချို့အရင်တော့ငါတို့တော့ဟိုဟိုပေါ်ပေါ်ထင်းနေဟိုစုံလို့မရတော့ဘူးပေါ့လေသူတို့လည်းသူလည်းကြောင့်လည်းသူဖောက်နေကြတာလေချင်းကန်နေကြတာလေချိတ်ဆက်ပြီးလုံနေကြတာလေအဲ့ဒါကြီးရောရှိနေတယ်ဗျာဒီဘက်ကပါကိုအလုံးကောင်းကင်ကောင်းရပြီးတော့အရင်တော့လည်းကြောင့်မျိုးနေလေအဲ့ဒါမျိုးလည်းရှိနေသေးတယ်ဒါပေမဲ့ဒါတွေကတဖြည်းဖြည်းတော့ဟိုလူတိလာရင်တော့အရင်တော့လည်းအရင်တော့လည်းပို့ပြီးတော့လူလူကထောက်ပြလာမှဆန့်ကျင်လာမှတော့ဟိုရှိနေတာပေါ့
စီးပွားရေးလောက်ရကန်ရတဲ့အခင်းချင်းအခုလိုအာနာရှိတဲ့လူလုတ်ပိုင်ခွင့်ရှိတဲ့လူနဲ့တနည်းတဖုံပတ်သက်ဆက်နွယ်နေမှာပဲစီးပွားရေးလုပ်ငန်းကအဆင်ပြေနေတယ်ဆိုတော့အခင်းချင်းမျိုးမှာပဲမြန်မာစီးပွားရေးအခြေအနေကဆက်ပြီးတော့သွားနေတော့မယ်လားဓမ္မမဟုတ်လို့ရှင်ရင်ဒီစီးပွားရေးလုပ်ငန်းကိုမှန်မှန်ကန်ကန်တန်းတူရှင်ပြိုင်ခွင့်နဲ့ဟိုလမ်းကြောင်းပေါ်ကိုရောက်နေပြီလားဘယ်ဘက်မှာအလေးတာနေစေပါလဲဆရာ
သူကအရင်ခင်းချင်းမှာတော့မဟုတ်တော့ဘူးဗျဟိုအနည်းဆက်ဆုံးတိတ်ဆိတ်လက်ထက်ကခင်ချင်းတော့မဟုတ်တော့ဘူးအဲ့ဒါတော့ပြောင်းနေပြီပြောင်းနေတော့ကကျွန်တော်တို့ဟိုဆိုတော့ကျွန်တော်ပြောတဲ့ကိစ္စတွေကသူပြင်တော့ပေါက်ရောက်တဲ့အစင်တွေဟိုတိတ်လက်တန်ရှည်တဲ့အစင်တွေမှာဖြစ်တာပုံများတယ
်အဲ့တော့ဒီပြစပြီးတော့ပြောင်းလဲလာတဲ့အပြောင်းလဲလေးတွေတော့တွေ့လာပြီဆိုတော့ဒါကရောလမ်းကြောင်းမှန်လို့ပြောနိုင်ပါပြီလားဆရာ
ဒီပုံရတော့ဗျာဟိုအရင်တော့ကလို့ပတ်သက်တဲ့လူနေပြကံပြီးတော့ဟာလာတန်တာတို့ဘာလို့ဟိုအရင်တော့ကတော့မရတော့ဘူးဆိုတာမျိုးပြောလာပြီဆိုတာမျိုးကတော့ဒါဟိုလမ်းကြောင်းမှန်မှန်ကိုရွေးလာတယ်လို့ပြောလို့ရတာပေါ့လေဆိုတာတကယ်နေလားကလားပြန်ရမယ်ပြန်တော့မှကိမဲအရင်တော့ကလုံးဝလူမသိသူမသိလဝရိုက်ပြီးလုံသွားတဲ့ဟာမျိုး၁၀ခုလောက်ရှိရင်အခုနှစ်ခုသုံးခုပဲလုပ်လို့ရတယ်ဒါမျိုးတွေဖြစ်လာတယ်ကျလာတော့လမ်းကြောင်းမှန်ကိုမရောက်သေးတော့လမ်းကြောင်းမှန်ပဲကိုတော့အနေနဲ့များရွေ့တယ်လို့တော့ကျွန်တော်ကောက်ချက်ထွက်လို့ရမယ
်မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တက်တဲ့ရောင်တင်းလွှာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့လေရင်ခီးသည်ရီဘေကင်းလုံခြုံရေးစီးမြင့်တွေကို K-pop star တွေနဲ့ကြော်ညာတဲ့လေချောင်းလိုင်းပြီးတော့ American ရုပ်သံတင်ဆက်သူ Alan ဘာစုတွေများရသွားပါလိမ့်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုပြောပြပေးသွားပါမယ်အားလုံးပဲလေရင်ခီးစင်တွေတွိုင်းတော့လေရင်မထွက်ခင်ခီးစင်ဘေကင်းလုံခြုံရေးလဲညွန့်ချက်တွေကိုလေရင်မောင်မယ်တွေတည်ရုပ်ပြတာဒါမှမဟုတ်လေဗီဒီယိုတွေဖွင့်ပြတာကြုံကြဘူးပါမယ်နော် အခုတော့အဲ့လိုမျိုးလေယံခရီးအနေနဲ့ကင်းရှင်းရေးလမ်းညွှန်ချက်တွေကို K-pop star တွေကလုပ်ပြပါမယ်တဲ့အနာဂတ်ကိုထင်ဟပ်စေတဲ့ဒီသတင်းဗီဒီယိုမှာ Super M K-pop အမျိုးသားအဖွဲ့ပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်တောင်ကိုရီးယားလေကြောင်းလိုင်းဖြစ်တဲ့ကိုရီးယားအဲကသူတို့လေပေါ်မှာပြတဲ့ခီးစဲဘေးကင်းလုံခြုံရေးလမ်းညွှန်ချက်ကို K-pop နာမည်ကျော်အဖွဲ့ Super M နောက်ပြီးတော့ K-pop အစိုးရ BOA ရုံးနဲ့ရိုက်ကူးထားပြီးတော့နိုဝင်ဘာလ၄ရက်နေ့ကစလို့သူတို့ရဲ့လေရင်ပေါ်တွေမှာစပြီးတော့ပြပါတယ်ဒီသချင်းကခရူးရူးနားထောင်ရင်တော့ K-pop သချင်းတစ်ပုတ်ပဲဖြစ်ပြီး Super M အဖွဲ့တွေကအမျိုးသားလေးတွေကခီးစဲရီနေရာကတရုတ်ဆောင်ထားတာပါအစိုးရ BOA ကတော့ခီးဆောင်တကြားထိုင်ကုန်ကပတ်လက်ခံဖုန်းတို့ကွန်ပျူတာတို့လိုမျိုးလျှက်စစ်အသုံးဆောင်ပစ္စည်းတွေနောက်ပြီးတော့အရေးပေါ်ထွက်ပေါက်တို့နဲ့ပတ်သက်တဲ့ဘေးကင်းရှင်ရေးစီမံတွေကိုရှင်းပြပါတယ်။ဒီ Super M အဖွဲ့ဆိုတာ K-pop အဖွဲ့မျိုးစုံကလူတွေပေါင်းပြီးတော့အဖွဲ့ဝင်9ဦးနဲ့ဖွဲ့ထားတာပါ။သူတို့အဖွဲ့ရဲ့ပထမအဆုံးတေးတပြားကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကပဲထုတ်ထားပြီးတော့ Billboard အကောင်ဆုံးတေးတပြား200ဆင်းမှာထိပ်ဆုံးချိတ်ခဲ့ပါတယ်ရှင်။အမေရိကန်ရုပ်မြင်သံကြားမှာရီမောမောနဲ့ပျော်ရွှင်စရာအစီအစဉ်လေးတွေကိုတင်ဆက်ပေးတယ်လို့နာမည်ကျော်တဲ့ Ellen DeGeneres တယောက်လာမယ့်နှစ် Golden Globes ရွှေကမ္ဘာလုံးဆုပေးပွဲမှာတသက်တာအောင်မြင်မှုဆုရရှိဖို့ရှိပါတယ်။သူရဲ့25နှစ်ကြာရုပ်သံအစီအစဉ်တင်ဆက်မှုတွေကိုဂုဏ်ပြုအသိမဲ့ပြုတဲ့အနေနဲ့ပေးတဲ့ဆုဖြစ်မှာပါ။လိန်နူချစ်သူတယောက်အနေနဲ့လည်းကြော်ကြားတဲ့ Ellen DeGeneres ဟာရုပ်သံအစီအစဉ်တင်ဆက်သူမဖြစ်ခင်ကတော့စင်မြင့်ဘော်တွေကနေရီစရာမောစရာဟာရယာရွှင်စီတင်ဆက်တဲ့သူဖြစ်နေစခဲ့တာပါ။အခုလက်ရှိမှာတော့ The Ellen DeGeneres Show နေပိုင်းအစီအစဉ်တင်ဆက်သူဖြစ်နေဆောင်ရွက်နေပါတယ်။သူကရုပ်သံအစီအစဉ်တွေမှာအောင်မြင်မှုရတဲ့သူဖြစ်သူရထားတဲ့စင်မင်းကနေတစ်ဆင့်ပြောခွင့်မရအတန်မဲ့နေရတဲ့သူတွေကိုစားပြောဆိုပေးတာအများပျော်ရွှင်အောင်လူတွေချစ်ခင်ကျင်နာလာတတ်အောင်လှူဆောင်ပေးတဲ့သူပရဟိတသမားတစ်ယောက်လည်းဖြစ်တယ်လို့ရွှေကမ္ဘာလုံးစုကိုချီးမြှင့်ပေးတဲ့ Hollywood နိုင်ငံသားသတင်းတောင်များအသင်းဥက္ကဋ္ဌ Lorenzo Soria ကပြောပါတယ်။Ellen တယောက်ကအမေရိကန်ပြည်အောင်စုရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုတွေဖြစ်တဲ့ The Presidential Medal of Freedom ဆုနဲ့ The Mark Twain Prize for American Humor ဆုနှစ်ဆုကိုလည်းရရှိထားတဲ့သူဖြစ်ပါတယ်။ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေအတွက်ပေးမယ့်ရွှေကမ္ဘာလုံးဆုချီးမြှင့်ပွဲကိုတော့နောက်နှစ်ဇန်နဝါရီလ5ရက်နေ့ကျရင် Beverly Hills မှာကျင်းပမှာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
မဲတနာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအင်္ဂါနေ့နက်နက်ခင်းတိုင်းမှာထုတ်လွှင့်သွားမှာပါရှင်။အခုတော့ကျမတို့ VOE မြန်မာပိုင်းကနက်နက်ခင်းတိုင်းတင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းစီစဉ်တင်ဆက်နေတဲ့ထဲကနေပြီးတော့ကျမတို့ပြန်လည်ထုတ်လွှင့်မှာပါရှင
်။ဒီတွင်ပါHAND hand လဲလို့ဒီပေရတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံ
း play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက P L A Y play ကတမန်အဖြစ်ကစားတယ်ဒုတိယဆိုရင်လဲတိမှုတ်တယ်စသဖြင့်ဒီပေရပြီမေဒီနေရာမှာ into into အတွင်းတို့လို့ဒီပေရတဲ့ဒီပဲ preposition နဲ့တွဲသုံးထားတာမို့ play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် SOME ONE apostrophe S someone's ကတော့တူတူရောက်ရေ HANDS hands ကတော့လက်တွေဆိုတော့စကပိုက်ထုံးရဲ့လုံောက်ဒီပဲကလူတူတူရောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့ဒီပဲကလည်းရှင်းပါတယ် ကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်တဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ga tu go chi mi ya de lu sin tha de akwet the we no da ba be. Di lu ga Joe go tait do da thwet aw lut do Joe ga le thu mi da bo. Khu ro Joe phan khan ya bi le lo de bi ya ba de. U ma go naw de khaw na sin chi ja ya aw.
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Kusale jin pya pi ma ga ro.
Sit on your hands.
Phit par de sa long paung ga. SIT sit ga taina on on ga a paw ma so ro sit on ga a paw ma taina. Y O U R yo a tin ye. H-A-N-D-S, hands ka letwi, so ro, zagabai thun ye dayai dhiwe ka ro, ting ye letwi bo ma thai na bo. Lurwi ni ne letwi ne lo lo ya ra, tora shimya tibe phit pare. Da jang mo lo, ko le po ko te thai ni de, so yin, pe lo dbo le, so ra tora shimya tibi da phit pare me. Ba ma lo lo miya bu, ba ma lo mu pi na bu bo. Da jang di thun ye idiom dhiwe ka, lo siya shi da, phi shin siya shi da go, ဘာမှအရေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါတယ်။ဒါကြောင့်ဘာအလုံးမှမပြီးသေးဘူး။ဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် idiom အသုံးရ sit on your hands လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာညီယာတိနာဟာတိတ်ကိုစိုးရင်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲနေလို့မရနိုင်တော့ဘူးလို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုဆက်လက်ကြည့်ပြပြီးမှာကတော့
Hands are tied.
ဖြစ်ပါတယ်။စာလုံးပေါင်းကH A N D S hands ka letwi A R E R T I E D tied ka achi khana atauk khana ko so lo da phit par de da chang sakbait thun ye dai yai de be ka ro letwi ko chou thauk khan tha ya da bo letwi chou thauk khan tha ya yin lu tu ni ne ba ma tan nai ma ma hou hu da chang idiom de be ka le shin ne lo su ya ma ba de khu khu ne pat de bi ba ma ma lu pe nai na လုတ်ပေးနိုင်စွမ်းမရှိတာအခြေအနေရအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire Sorry I can't help you with your promotion
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာဝင်နေပါတယ်ခင်ဗျာယာရုတက်ဖို့ကျွန်တော်ဘယ်လို့မှကုနိုင်မှာမဟုတ်ဘူးလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My hands are tied as I'm about to retire Sorry I can't help you with your promotion
ခုဆက်လက်တင်ပြပြီးမှာကတော့
Weight on hand and foot
ဖြစ်ပါတယ်စာလုံးပေါင်းက WAIT weight ကတမန်အဖြစ်စောင့်နာလို့ထိပေးရပါမယ် ON on ပြီးပေနဲ့တွဲပြီး weight on ကတော့ခိုင်နာကိုလှုပ်ပေးတာကိုဆိုလိုပါတယ် HAND hand ကလက် AND N ကနှိ FOOT foot ကခြေတော့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ခိုင်နာကိုခြေနဲ့လက်နဲ့လှုပ်ပေးတာပေါ့ idiom ဆိုတဲ့တွေ့ဝိုက်ဒီပေကတော့ကျမတို့မြန်မာစကားအရပြောရရင်တော့ကိုယ်တိုင်ကိုကြလှုပ်ပေးကန်ပေးတာလိုလီသေးမရှိကိုဖိယင်ဖိလှုပ်ပေးတာကြိုးကြိုးနုံနုံနဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John finally married his girlfriend. As I think he wants someone to wait on him hand and foot.
John ကနောက်ဆုံးပြတော့သူ့ရီးစားကိုလက်ထပ်လိုက်တယ်လေ။ကျွန်တော်ထင်ပါတယ်သူကသူ့ကိုလိုလီသေးမရှိပြုစုမဲ့လူတူလိုချင်နေတယ်ဆိုတာပါပဲလို့ထိပေးရပါတယ်။
John finally married his girlfriend, as I think he wants someone to wait on him hand and foot. Wash my hands of.
WASH wash ga si jora OF off ga de kuku ye su ro sa kabai de kun ye dai yai de be ga ro chinou ye lek ga ni si pye lai da bo di niya ma SOMETHING something de ku lo de be ya de sa ga long da ma ma ho SOMEONE someone to u tiao lo de be ya de sa ga long ni twae pi wash my hands of someone or wash my hands of something lu le twae tung lo ya ba de wash my hands of someone so you know di lu ne shi set pi lo ba ma pa tet da di lu ne set phyat pi da ko so lo pi lo wash my hands of something so you know ti khu khu ne pa tet pi lo sait kong lo a pi a pai ya pi da myo set ma lou do da myo ko so lo da phit ba de di thong ne pa tet lo george ko pi de u ma ko na sin chi cha ya aw
my aunt washed her hands of her son. He gave her so much trouble that she decided to disown him.
Juno doga, tu tane longwa set pialai bili. Tu te doka bido, a mui piapo, some pialai de lu tibi yabari. Umago not a cow, na sinjija yao.
My aunt washed her hands of her son. He gave her so much trouble that she decided to disown him.
Drashimiago, di drimba. Hango chi can be timbia get it idiom atone we garo.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot. Wash my hands of.
Do pijabari. Now drimba, kuluchi mu male. Now ta idiom atone we go. Sele timbia piu mahmo. Saumyo nasin jabashim.
Dalala tan tin set ni de American thong English sa tin gan sa season go pyan le thau lwin ka da ba. Jamaru aku thau lwin ni de nanak khin 6 nai ga ni 9 nai season go naw the 10 nai a cha 8 nai ga ni 9 nai ma le pyan le na sin nai ma de shin. Aku ro tadin chin chauk go mat tain gi thai ga pyo pya ma ba.
American Tamra Donald Trump ga tu ko tya swet so ye song san mu de ko tanin la ni ma that man thu ne we ban ma de Tamra ha nangan ye a chu atwe ya ru ko a lwe thong sa lou khe de so re swet swet che ne pat tat pi lwet daw cha na mu de ko do bout thu ni ma sa tin mu shi ba de tanin la ne ga New York myo ma chin pa khe de American sit mu dan haung mya ni a the mat chi tat pwe ko Tamra Donald Trump tet yauk pi lwan tu pan kwe le cha khe ba de American Tamra Donald Trump နဲ့ Turkey Tamra Recep Tayyip Erdogan တို့ဒီသတင်းပတ်သက် American ပြည်ထောင်စု Washington မှာတွေ့ဆုံကြမဲ့ကိစ္စဟာဆိုရင်မွာရာရေးရာကွဲလဲချက်တွေအပေါ်တင်းမာခဲ့ကြတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ချိန်ညှိနိုင်မယ်အခွင့်အလမ်းလို့တချို့ကယူဆကြပါတယ်။ Syria cut လက်နက်ကိုင် YPG အပေါ် Turkey ကတိုက်ခတ်ခဲ့တဲ့အရေးကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာထိတ်တန့်ဦးစားပေးဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးရှင်းလင်းနေဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာတင်းနှံလာနေကအမှုတင်းသွင်းပါတယ်အဖွဲ့ဝင်58နိုင်ငံပါအစ္စလာမ်ပြည်ပပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အပြည့်အဝထောက်ခံမှုနဲ့အာဖရိကနိုင်ငံဂမ်ဘီယာကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုကိုဖြေရှင်းတဲ့ ICJ မှာအမှုတင်းသွင်းတာဖြစ်ပါတယ်ရှင်
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါဖြစ် Greg Burns ဖြစ်ပါတယ်ရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားတောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.